ဒရုန်းရိုက်ကူးမှုနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေရဲ့အမှုကိုဒီနေ့ရုံထုတ်တယ်လို့ကြားလို့ပါဆိုတော့လေသူတို့ရဲ့ရုံချင်းနောက်ဆုံးချင်းနေလေးသိကျင်လို့ပါဆရာ
ဒီနေ့ကပုံပုံတုံးတုံးပုံမှန်ရှစ်ပေါ့နော်နောက်တစ်ခါလူမှုကြီးကြရေးအဝေးပုံမှန်73အဲ့ဒီနှစ်မှုနဲ့ရုံတင်တာပါဒီအမှုကိုဒီနေ့စစ်ဖို့ပါတရားလိုရတဲ့တွေစစ်ဖို့ပြီးချိန်ထားတာပါတက်လီကြီးမစစ်ဖြစ်ပါဘူးအဲ့ဒီအမှုမှာတရားလိုလို့ပြီးဆွဲဆိုထားတယ်ရဲအုပ်ထွန်းထွန်းဝင်းကနေဆိုတော့ပါအဲ့ဒီအမှုကိုရုပ်သိမ်းခွင့်လျှောက်သွားပါလေခင်ဗျာပြစ်မှုဆိုင်ကျွန်တော်တို့ပုံမှန်494ရာကျုပ်သိမ်းခွင့်လျှောက်သွားပါလေအဲ့တော့လျှောက်တဲ့နေရာမှာ तू ကအကြောင်းပြတာတော့အဲ့ဒီဒီခံ၄ဦးဤပြုလုပ်မှုဒီနိုင်ငံတော်ဤရုံရုံရေးကိုတိရိုက်စီပြီးရွေကျက်မတွေ့ရှိရပြီလားမလေးရှားနိုင်ငံသူမော့ချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလူဟုံမင်းတို့နဲ့ပတ်သက်၍နှစ်နိုင်ငံချစ်ကြည်ကိုရှေ့ရှုရလောက်ဆိုပြီးတော့မှအမှုကိုရုပ်သိမ်းခွင့်ဒီအကက်ကချင်းကြားလို့မဟုတ်ရေတွေကိုရှောက်ကျဲဆိုတော့ရှောက်တော့ပါရပါတယ်အဲ့တော့တရားပြည်ရပို့တော့ပုံမှန်ရှစ်ကံလူ၄ယောက်ပေါ့လေနော်ဗမာနိုင်ငံသား၄ယောက်နဲ့နိုင်ငံသား၄ယောက်နဲ့ပွဲထားတဲ့အမှုအဲ့ဒီမျိုးရေတွေကိုကြည့်တာဟုတ်ပြီနောက်တမှုလာဝကအမှုရောရေတွေမှာလာဆိုတော့သူတို့တို့ဝင်းကလာဝကအမှုကဒီလူမှုကြီးကြီးအရာရှိကမြို့နယ်ဦးစီးမှုဟာနဲ့ဆိုတော့သူကတည်လို့လောက်တာအဲ့တော့သူလာပါလိမ့်မယ်ဆိုတော့ပြောပါတယ်နောက်ကမှလည်းလာပါတယ်။ဒါပြီးသူကလည်းပဲဒီလိုပဲအကြောင်းပြချက်နဲ့အမှုကိုရုပ်သိမ်းသွားပါတယ်။အဲတော့ရုပ်သိမ်းလို့တင်သွားတာပေါ့နောက်ဆုံးတော့။နောက်ခါကျတော့ဒီရပ်ပြီးရနေပြီးတော့မှဒီအမှုက GE ရုပ်သိမ်းခွင့်မရှိတဲ့ non compoundable ဆိုတဲ့အမှုပါလေ။အဲဒါကြောင့်မလို့ဥပဒေအရရှိဘလို့သဘောထားရှိတယ်ပြောဥပဒေအရရှိကသူလည်းကန့်ကွက်စရာမရှိပါဘူး။သို့တော့တရားဝင်တင်ပြပေးဖို့အတွက်ဆိုလို့ရှိရင်တော့ရရှိတဲ့ချင်းခုပြပါဆိုတော့လက်ဆက်ကြည့်နေလို့ပြန်ချင်းလိုက်ပါတယ
်ဟုတ်ကဲ့ဒါဆိုရင်အမှုသွားအမှုလာဘယ်လိုဖြစ်နိုင်မလဲဆရာ
အမှုကတော့ရုပ်သိမ်းမှာပါပဲရုပ်သိမ်းပြီးမှာပါပဲလောက်ကြလေးတွေရှိလို့ပါဖြစ်တာပ
ါဆိုတော့ဒီအမှုရုပ်သိမ်းပြီးပြီဆိုရင်တို့ရဲ့အမှုအားလုံးကပြီးသွားပြီလို့ပြောနိုင်မလားဆရာ
သုံးမှုမှာနော်တမှုကပြီးပြီတာခေါင်းနာနှစ်လကြာခံရတယ်နောက်တော့အခုနှစ်မှုပေါ့အေးနော်ပို့ပုံတို့ပုံပုံမှာရှစ်နဲ့နောက်တကအဲ့ဒီခေါင်းကိုလွတ်ပြီးတော့ထောင်ကျနေတဲ့ကိစ္စနဲ့ပတ်သက်လို့ဒီလောက်ကဥပဒေပုံမှာ73နဲ့အဲ့လိုဆွဲအဲ့နှစ်မှုဆုံးပြီးသွားပါပြီအဲ့တော့ပထမဆုံးအမှုကတော့သူကအပြစ်ပြခံရတဲ့အတွက်ကြောင့်အဲ့ဒီပြစ်ဒဏ်ကတော့ရှိနေသေးတယ်။အဲ့တော့အဲ့ဒါက January လ9ရက်နေ့မှာ28ရက်ကဒီအမှုနှစ်မှုကတော့လွတ်မယ်ပေါ့ဗျာ။ဒါမဲ့ထောင်ကလွတ်မလွတ်ဆိုတာတော့မသိဘူး။ထောင်ပိုင်ကြီးရဲ့ရှော့ရက်တွေကတော့ရတယ်ဆိုတော့သူလွတ်ပေါ့။အဲ့ဒီနေ့ပဲလွတ်ပေါ့
။ဟုတ်ကဲ့။ဟိုဆရာအနေနဲ့ရောဒီလူတွေမြဲမြဲဆက်ဆက်လွတ်မြောက်အောင်ဟိုဘယ်လိုလုပ်ဖို့ရှိနိုင်မလဲတခြား
။28ရက်နေ့အမိန့်ချတဲ့အပေါ်မှာပေါ့ဗျာ။အဲ့ဒီဟိုထောင်ပိုင်ရဲ့ရှော့ရဲ့ကိစ္စပါမလာလို့ရှိရင်ကျွန်တော်အဲ့ထောင်ပိုင်ကြီးကိုသွားပြီးတော့ဆွေးနွေးတာလို့အဲ့မှာတင်ပြတာလို့တရားရုံးကိစ္စတော့မဟုတ်တော့ဘူးထောင်ပိုင်ကြီးကလည်းပဲသွားအဲ့တော့ကြည်ရေးဝန်ထမ်းတာကိုဆက်ပြီးတော့အချင်းဦးစီကိုတင်ပြရမယ်အဲ့လာကြီးကကျွန်တော်ဆက်လို့ပါ
ဟုတ်ကဲ့ဒီလူလေးဦးရဲ့ထောင်နှင်းနေရတဲ့အနေအထားရောဘယ်လိုများရှိပါလဲဆရာ
အဲထောင်နှင်းနေရမဆိုးလာပါဘူးအဆိုးကြီးမဟုတ်ပါဘူးဟိုဟာပေါ့လေသူတို့ထောင်နေတာဆိုတာကဗမာပြည်ရဲ့ထောင်နှင်းနေရရေလို့ရကျမကြီးနဲ့လက်ပြီးညီညွတ်လာတာမဟုတ်ဘူးပါဗျာအဲ့တမင်သက်သက်သူတို့ကိုအဲကျမကြီးနဲ့ပကြီးအောင်ခါလာကြတော့မရှိဘူးပေါ့
မိသားစုတွေနဲ့ရောသူတို့တွေ့ခွင့်ရလားဆရာနောက်သူတို့ဘယ်သူတွေကလာပြီးတွေ့တာတွေရောရှိပါလဲဆရာ
ရပါတယ်အပြင်လူတော့မတွေ့ပါဘူးကျွန်တော်ရှိနေပြီမဲ့တွေ့သူတို့ဂျာနယ်လစ်တွေတော့လာတွေ့ကြတယ်
โอเคသူတို့တန်ယုံကရောဆရာ
တန်ယုံကတော့မလေးရှားတန်ယုံရောစင်ကာပူတန်ယုံကလာတယ်တူရကီတန်ယုံကလည်းလာတယ် CRD သတင်းဌာနကဒီရဲ့နိုင်ငံမှာတရားစီရင်ဖြစ်ပြီးတော့လေအဲ့လိုလာပါဒုချင်းနဲ့လာကြပါလေ
ဟုတ်ကဲ့ဒီလူလေးဦးရဲ့အခုအမှုအပေါ်မှာဆရာအနေနဲ့ဘယ်လိုသုံးသပ်ပါလဲဆရာ
အခုကတော့သူကအမှုကတော့ပြီးသွားလို့မှာပေါ့လေ28ရက်နောက်ပိုင်းလွတ်တာလည်းပဲကိုယ့်ရဲ့နေနောက်ဆုံးထားပြီးတော့လွတ်မှာပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ကောက်ချက်ပေါ့ဗျာဘာကြောက်သူတို့ဒီသွေးကိုရှောက်ရတယ်ဆိုတော့ပြောလေအကြောင်းပြချက်လေးဒီနှစ်ခုကိုပြောသဘောကျပါတယ်ပထမတစ်ချက်ကဂျန်ဂန်တော်ရဲ့လုံုံရေးကိုစီပါမယ်လို့ယူဆကြတယ်အကြောင်းမရှိဘူးဆိုတဲ့အတွက်ကြောင့်နောက်တစ်ခါနိုင်ငံချင်းချင်းဖြစ်ချင်ရေးအတွက်ကြောင့်တစ်ချက်ဆုံးကြောင်းပြချက်သဘောကျပါတယ်ကိုငကိုလိုကတော့တမှုနဲ့နောက်တမှုဆိုအဲ့လိုတက်လာကျွန်တော်တို့သိချင်မှတော့ကျွန်တော်တို့ပြင်ပမာတက်ခဲ့ရတော့မယ်ပြင်ပမာနဲ့ကျွန်တော်တို့ပြတ်ထုတ်ရတော့အခုတည်းကတော့သူ့ဟာကိုကျွန်တော်တို့ယူပြသွားတယ်ကျေနပ်ပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်ဒီအမှုကိုရုပ်သိမ်းဖို့တင်တယ်လို့ဆရာထင်ပါလဲဆရာ
အဲသူတို့အကြောင်းပြချက်ပဲအဲ့ဒီနှစ်ခုပဲလေအဲ့တော့ကြာကြာကြောင်းပြရတော့ကျွန်တော်တို့ပြောရင်တော့ရင်းပွားကြရလက်ရှိဖြစ်နေတော့ပေါ့ကျွန်တော်တို့ကလည်းအစကတည်းကဒီအမှုပါနော်အထူးသဖြင့်တော့ drone အမှုပေါ့လေပို့ drone ပြန်လာတဲ့အမှုကတော်တော်များပေးပြီးကြတာပါနောက်ဆက်စွဲလိုက်တယ်အဲ့အပေါ်မှာပတ်သက်လို့စွဲလိုက်အမှုမှလည်းများဟာသူက question ဝါမယ်ပြတာပဲဆိုတော့ကျွန်တော်တို့ကစတာဟုတ်ကတပတ်ကြီးပါတီပေါ့နော်အစ်စ်မှုတစ်ခုတည်းနဲ့ငကားပေးတယ်မူရောက်သွားတယ်အဲ့အဲ့ဒါလေးလဲခေါင်းနဲ့ရောက်ရင်ရောက်ကြလိမ့်မယ်ပေါ့ဗျာသူတို့ပြောတဲ့အကြောင်းပြချက်တစ်ခုကလည်းလှပါတယ်အဲ့လိုပဲကျွန်တော်တို့တက်ခတ်လိုက်ပါ
ဟုတ်ကဲ့ခုလိုဖြစ်ပြတာကျေးဇူးများကြီးတင်ပါတယ်ရှင်